ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချက်ဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံထူးခုစလေလေဖြစ်တဲ့ပရက်ဆုံခုံဟာဇာမေဂျွန်လာမှာမြန်မာနိုင်ငံကိုဒုတိယကြိမ်တော်ဖို့ရှိပြီးတော့ခီးစဉ်အတွက်အပြုသဘောရလဒ်ထွက်လာဖို့မျှော်မှန်းထားတယ်လို့ကမ္ဘောဒီးယားနိုင်ငံတဖနန်ပင်ပို့စင်းစာကရေးပါတယ်။မနေ့ကလုတ်တဲ့ကုလသမဂ္ဂလူမျိုးကောင်စီအစည်းအဝေးကိုမစ္စတာဆုံခုံကအွန်လိုင်းကတက်ရောက်ပြီးတော့သူမြန်မာပြည်သွားမဲ့ခီးစဉ်ကိုပြောဆိုခဲ့တယ်လို့ဆိုပါတယ်။အထူးကိုစေပရက်ဆုံခုံဟာဒီကိစ္စကမတ်လကုန်ပိုင်းကမြန်မာနိုင်ငံကိုပထမဆုံးအကြိမ်တွားရောက်ခဲ့တာပါအဲ့ဒီတုန်းကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နောက်စစ်ကောင်စီနိုင်ငံတိုင်းဝန်ကြီးဦးဝနမောင်လင်စစ်ကောင်စီညီငယ်ရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာဗီရိုကိုတွေ့ဆုံခဲ့ပေမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တော့တွေ့ဆုံမရခဲ့ပါဘူးဒေါ်ဆန်းစုကြည်ကိုတွေ့ဝင်တောင်းပေမဲ့စစ်ကောင်စီကခွင့်မပြုခဲ့တာပါစစ်ကောင်စီပြောခွင့်ရသူကတော့တည်တည်ထားခါတဲ့ဒေါ်ဆန်းစုကြည်အမှုရင်ဆိုင်ကြီးရဲ့ကာလဖြစ်လို့ဆိုပြီးတော့အကြောင်းပြပါပါတယ်အခုဒီတစ်ခေါက်ခီးစဉ်မှာတော့အကြံဖတ်မှုတွေရဆိုင်ပြီးထိတွေ့ဆက်ဆံမှုရှိလာရေးနောက်ကိုဗစ်ကာယောဂါကာကွယ်ဆေးလူသားချင်းစာနာကူညီမှုနဲ့အတုသဘောဆောင်ရည်တို့ကိုအလေးပေးသွားမယ်လို့အထူးကူစလေကပြောတဲ့အကြောင်းဖနန်ပင်ပို့စ်သတင်းစာကရေးပါတယ်။အာဆီယံလက်ရှိဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာပြည်အာဆီယံဘုံသဘောတူညီချက်တွေအကောင်အထည်ဖော်နိုင်ရေးအတွက်အထူးကူစလေခန့်ပြီးတော့မြန်မာပြည်ကိုကန့်ကွက်ဆောင်နေတာဖြစ်ပါတယ်။ဒါနဲ့လည်းမြန်မာစစ်တော်စီဘက်ကဒီချက်တွေကိုလိုက်လျှောတာမရှိဘူးဆိုပြီးတော့အာဆီယံအတွက်မှဝေဖန်မှုတွေရှိနေပါတယ်။အထူးသဖြင့်ကတော့ဒီ CA brief card တွေကြောင့်အိုးအိမ်ဆုတ်ခွာပြီးနေရတဲ့စစ်ပြေဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရေးကိစ္စမှာလည်းအာဆီယံကမလုံနိုင်သေးဘဲနဲ့ကြံ့ကြာနေပါတယ်။မြန်မာစစ်ကောင်စီကတော့အာဆီယံဘက်ကလူလားချင်းနဲ့သူတို့ချမှတ်ထားတဲ့မူပေါင်းကိုလဲနေကြကြောင်းမလို့အခုလိုမျိုးကြံ့ကြာနေရတာဖြစ်တယ်ဆိုပြီးတော့ဗီဒီယိုကိုပြောထားပါတယ်။